အမေရိကန်ပြည်ထောင်စုအနေနဲ့အပြစ်မဲ့ပြည်သူတွေအစုလိုက်အပြုံလိုက်အသက်ခံရတာကိုမျက်နှာလွှဲမနေနိုင်ဘူး။ဒါကြောင့်အီရတ်မှာဝင်ရောက်ဆော့ဖတ်ရတာဖြစ်တယ်လို့အမေရိကန်သမ္မတအိုဘားမားကပြောလိုက်ပါတယ်။အစ္စလာမစ်သဘုံတွေနဲ့ဝေးရာကိုထွက်ပြေးလာပြီးအီရတ်နိုင်ငံကတောင်တန်းတွေကြားမှာပုန်းခိုနေရတဲ့ဒုက္ခသည်ထောင်ပေါင်းများစွာအသက်ရှင်ဖို့အတွက်အမေရိကန်စစ်တပ်ကလေရင်နဲ့ချပေးတဲ့အစားအသောက်နဲ့ရေတွေဟာအထောက်အကူဖြစ်စေမှာပါလို့မစ္စတာအိုဘားမားကဒီစနေအပတ်စဉ်မိန့်ခွန်းထဲမှာထည့်သွင်းပြောကြားသွားပါတယ်။စင်ကြားတောင်ကြားကဒုက္ခသည်တွေမှာခရစ်ယာန်တွေ၊ယာဇတိတွေနဲ့အခြားဘာသာရေးလူနည်းစုတွေပါဝင်ပြီးသူတို့ဟာအစ္စလာမစ်နိုင်ငံတော်စစ်သွေးကြွတွေရဲ့ဘာသာကူးပြောင်းရင်ပြောင်းမပြောင်းရင်တေကြဆိုတဲ့အမိန့်ကြောင့်ထွက်ပြေးလာကြတာပါ။ပြီးခဲ့တဲ့တောက်ကြနေ့မှာအမေရိကန်ပြည်ထောင်စုဟာအီရတ်နိုင်ငံမြောက်ပိုင်းမှာအစ္စလာမ်နိုင်ငံတော်ကစစ်သွေးကြွတွေကိုအဝေးထိန် drone လေယာဉ်တွေတိုက်ခိုက်ရေးဂျက်လေယာဉ်တွေကိုတုံးပြီးဒုတိယအကြိမ်ဖြစ်တိုက်ခိုက်ခဲ့ပါတယ်။ဒီလိုတိုက်ခိုက်တာဟာအာပရေးမြို့မှာတာဝန်ထမ်းဆောင်နေတဲ့အမေရိကန်စီရေးအကြံပေးနဲ့တန်တမန်တွေကိုကာကွယ်ဖို့လုပ်ရတာဖြစ်တယ်လို့မစ္စတာအိုဘားမားကပြောပါရယ်။အစ္စလာမ်နိုင်ငံတော်ကစစ်သွေးကြတွေရှေ့ကိုတက်လာပြီးကတ်နယ်မြေအစွန်အဖျားကမြို့တွေကိုချိမ်းချောက်လာတဲ့အတွက်အခုလိုတိုက်ခိုက်ရတာဖြစ်တယ်လို့အကြီးတန်းအစိုးရတာဝန်ရှိသူတဦးကပြောပါရယ်။